မင်္ဂလာပါ။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အင်တာနက်အသုံးပြုခွင့်ပိတ်ဆို့မှုဘယ်နေရာတွေမှာထိခိုက်နစ်နာနေသလဲဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။ပြီးခဲ့တဲ့ဧပြီလ2ရက်နေ့ကစမြန်မာနိုင်ငံပြည်တွင်းမှာကုမ္ပဏီတချို့လုတ်ကင်နေတဲ့2600 MHz line တုံးအသုံးပြုပြီး wireless broadband data service စနစ်နဲ့အသုံးပြုရတဲ့ internet ဝန်ဆောင်မှုအားလုံးကိုရပ်ဆိုင်ထားဖို့စစ်ကောင်စီကညွှန်ကြားပါတယ်။မြန်မာနိုင်ငံမှာ internet ဝန်ဆောင်မှုစနစ်5မျိုးရှိတဲ့အနက် mobile phone sim card တွေကနေတဆင့် internet ဝန်ဆောင်မှုပေးတဲ့စနစ် wifi နည်းပညာနဲ့ဝန်ဆောင်မှုပေးတဲ့စနစ်2မျိုးကိုတော့ပြီးခဲ့တဲ့နှစ်ပတ်ကျော်ကတည်းကရပ်ဆိုင်ထားခဲ့ပြီဖြစ်ပါတယ်။အခုဆိုရင် fiber ကြိုးတွေနဲ့နေအရောက်သွဲတန်းဝန်ဆောင်မှုပေးတဲ့ FTTH စနစ်နဲ့စီဝိုင်းလုပ်ငန်းကြီးတွေကိုပေးတဲ့ Direct Internet Access DIA ဝန်ဆောင်မှု2မျိုးပဲကြံပါတော့တယ်။ဒီဝန်ဆောင်မှု2မျိုးကိုလည်းစစ်ကောင်စီရဲ့ညွှန်ကြားချက်အရလွန်ခဲ့တဲ့တလခွဲလောက်ကတည်းကညတနာရီကနေမနေ့9နာရီဝန်းကျင်အထိဖြတ်တောက်ထားခဲ့တာဒီကနေ့အချိန်ထိပါပဲ။စစ်ကောင်စီဟာ Internet ဝန်ဆောင်မှုတွေကိုဘာကြောင့်ဖြတ်တောက်ရတာလဲ။ဒီလို Internet ဝန်ဆောင်မှုဖြတ်တောက်မှုကနေဘယ်လိုအကျိုးဆက်တွေဖြစ်ပေါ်နေသလဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။
အင်တာနက်ဖြတ်တောက်မှုနဲ့ပတ်သက်လို့တာမန်အားဖြင့်အများကယူဆတာကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းမှုဖြစ်ပွားပြီးနောက်ပိုင်းတိုင်းပြည်နေရအနှံ့မှာပေါ်ပေါက်လာတဲ့ပြည်သူလူထုတရက်လုံးရဲ့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲကြီးတွေကိုဖြိုခွင်းဖို့လို့ဆိုကြပါတယ်။ဆန္ဒပြသူတွေဟာမိုဘိုင်းအင်တာနက်လိုင်းတွေပေါ်ကလူမှုကွန်ရက်မီဒီယာတွေကိုအသုံးပြုပြီးတအုပ်နဲ့တအုပ်ချိတ်ဆက်ကြတယ်။ဦးဆောင်သူတွေဟာအင်တာနက်အသုံးပြုပြီးညွှန်ကြားချက်တွေပေးကြတယ်အင်တာနက်လိုင်းကြောင့်ဘယ်နေရာမှာဘလို့ဖြစ်ပျက်နေတယ်ဆိုတာကိုအချိန်နဲ့တပြေးညီသိနိုင်ကြပြီးအဲ့ဒါတွေကိုအမှောင်ချဖို့လုပ်တယ်လို့ယူဆကြတာမျိုးဖြစ်ပါတယ်။တကယ်လက်တွေ့မှာတော့စစ်ကောင်စီရဲ့အင်တာနက်ဖြတ်တောက်မှုရည်ရွယ်ချက်ဟာအဲ့ဒီထက်အများကြီးပိုပါတယ်။ပထမတစ်ခုကတော့သတင်းစီးဆင်းမှုရပ်တန့်စေပြီးတိုင်းပြည်တစ်ခုလုံးကိုအမှောင်ချလိုက်ဖို့ပါ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ဟာအာဏာသိမ်းပွဲဆင်နွှဲတာနဲ့တပြိုင်နက်တည်းအစိုးရနဲ့ပုဂ္ဂလိကရုပ်သံနဲ့ရေဒီယိုဌာနတွေကိုဝင်ရောက်စီးနှင်းပြီးသတင်းမီဒီယာတွေကိုထိန်းချုပ်လိုက်ပါတယ်။နောက်ပိုင်းသတင်းမီဒီယာတချို့ကိုလိုင်စင်ပိတ်သိမ်းတာ၊ရုံးခန်းတွေကိုစီးနှင်းဝင်ရောက်တာလုပ်ပါတယ်။လွတ်လွတ်လပ်လပ်ရေးသားဖော်ပြရင်အန်ဒီရဲ့ကြုံရနိုင်တာကြောင့်ပုဂ္ဂလိကနေစဉ်သတင်းစာတစ်စောင်ကလွှဲရင်အလုံးရဆိုင်ကုန်ပြီဖြစ်လို့မီဒီယာစီးဆင်းစရာဆိုလို့အွန်လိုင်းပလက်ဖောင်းတစ်ခုပဲကျန်ရင်းနေတာဖြစ်ပါတယ်။အခုဆိုအင်တာနက်အသုံးပြုခွင့်ကိုကြီးကြီးမားမားကန့်သတ်လိုက်တဲ့အခါသတင်းအမှောင်ဖုံးလူနီးပါးအခြေအနေရောက်သွားစေခဲ့ပါတယ်
။စစ်ကောင်စီရဲ့အင်တာနက်အသုံးပြုမှုကန့်သတ်လိုက်တာဟာပြည်သူလူထုတွေကိုဒီမကသူ့တက်တွင်းကိုလည်းသတင်းအမှောင်ချစစ်ကောင်စီကဝါဒဖြန့်နေတဲ့ MRTV နဲ့မြဝတီကိုပဲကြီးစေမြင်စေခြင်းနဲ့ရည်ရွယ်ချက်လဲပါနိုင်ပါတယ်။အနာသိမ်းပြီးပေါ်ပေါက်လာတဲ့လူလူဆန္ဒပြပွဲတွေကိုစစ်တပ်ကရဲရဲဆက်ဆက်ပစ်ခတ်သတ်ဖြတ်ရိုင်းနှက်နှိပ်စက်ပြည်သူတွေပိုင်ဆိုင်တဲ့ဆိုင်ကယ်ကားနေအိမ်တွေကိုဖျက်ဆီးစတာတွေကိုအွန်လိုင်းမီဒီယာပလက်ဖောင်းပေါ်မှာပဲမြင်နိုင်ပါတယ်။မိုဘိုင်းဒေတာနဲ့ Wi-Fi စနစ်ကိုပိတ်ပင်မှုမလုပ်ခင်ကအဲ့ဒီဓာတ်ပုံဗီဒီယိုဖိုင်တွေကိုတပ်တွင်းကအရာရှိတွေတွေ့ကြမြင်ကြပြီးအချို့မယုံနိုင်သလိုဖြစ်တာအချို့အချင်းချင်းပြောဆိုမေးမြန်းတာမျိုးရှိခဲ့တယ်လို့သိရပါတယ်။ဒါအပြင်စစ်ကောင်စီဟာတပ်တွင်းမှာအရင်ကမဲမတမာမှုဖြစ်နိုင်ပွဲစီရင်ကိစ္စကြောင့်အာဏာရယူရတယ်ဆိုပြီးဝါဒဖြန့်နေရကနေအခုနောက်ပိုင်း NLD အစိုးရအဖွဲ့ကြီးမှလက်စားမှုကြီးကြဲရှိနေတယ် NLD ဟာ George Soros လို့ဘီလီယံနာတထေးကြီးရဲ့ငွေကြေးထောက်ပံ့မှုတွေနဲ့တိုင်းပြည်ကိုအနောက်နိုင်ငံဩဇာခံဖြစ်အောင်လုပ်နေတယ်အဲ့ဒီကနေတဆင့်အမျိုးဘာသာသာသနာပျောက်ကွယ်နိုင်တဲ့အန္တရာယ်ရှိတာကြောင့်အာဏာရယူရခြင်းဖြစ်တယ်ဆိုတာမျိုးအကြီးအကျယ်ဝါဒဖြန့်နေရတာကိုကြည့်ရင်လဲအင်တာနက်သုံးမရအောင်ပြစ်ပင်ရတဲ့ကိစ္စတက်တွင်းကိုလည်းရည်ရွယ်တယ်ဆိုတာနားလည်နိုင်ပါတယ
်။ဒါပေမဲ့တကယ့်လက်တွေ့မှာအင်တာနက်ဖြတ်တောက်ပိတ်ပင်မှုရဲ့အကျိုးဆက်ဟာသတင်းအမှောင်ချတဲ့ကိစ္စဆန္ဒပြသူတွေကိုချိတ်ဆက်မမိတော့အောင်လုပ်တဲ့ကိစ္စလောက်မှပဲရပ်တန့်သွားတာမဟုတ်ပါဘူး။စီးပွားရေးနဲ့လူမှုရေးနယ်ပယ်ကိုလည်းအကြီးအကျယ်တက်ရောက်မှုတွေဖြစ်ပေါ်စေပါတယ်။အထူးသဖြင့်ငွေရေးကြီးရေးဗန်နာရေးကဏ္ဍတွေမှာပါလက်ရှိအခြေအနေမှာ CDM ကြောင့်ဘဏ်တွေပိတ်ထားရဆဲဖြစ်ပြီးလူတွေဟာအသုံးလိုတဲ့ငွေတွေကို ADM ဆက်တွေကနေသွားထုတ်ရပါတယ်။အခြားတစ်ဖက်မှာတော့ရောင်းဝယ်မှုတွေနဲ့ငွေကြေးလွှဲပြောင်းမှုတွေကို Mobile Banking စနစ်တွေကနေလုပ်ဖို့စစ်ကောင်စီနဲ့ဗဟိုဘဏ်ကတိုက်တွန်းပါတယ်။တကယ့်လက်တွေ့လူတွေအင်တာနက်အသုံးပြုမှုကိုကြီးကြီးမားမားပိတ်ဆို့လိုက်တဲ့အခါMobile banking စနစ်အသုံးပြုလို့မရဖြစ်ပြီးရောင်းဝယ်ငွေကြေးလွှဲပြောင်းမှုတွေရပ်တလို့ဖြစ်သွားစေခဲ့ပါတယ်။အတိတ်ပဲကတော့လူတွေအရောင်းဝယ်လောက်ရမှာငွေသားစကူကလည်းလက်ထဲမှာလုံလုံလောက်လောက်မရှိ ဘဏ်တွေပိတ်နေလို့ဘဏ်ကိုလည်းအသုံးပြုလို့မရ Mobile Banking စနစ်သုံးမယ်ဆိုပြန်တော့လေ Internet ပိတ်ဆို့ထားလို့သုံးမရဆိုတဲ့အနေအထားရောက်နေတာပါဒါရီမက online ကနေကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေရောင်းချတဲ့လုပ်ငန်းတွေဝန်ဆောင်မှုအမျိုးမျိုးကိုပြည်ရင်းပြည်ပ online ကနေအပြန်အလှန်ပေးဖို့ဆက်သွယ်တဲ့လုပ်ငန်းတွေလည်းလုံရခက်ခဲကုန်ပါတယ်။စစ်ကောင်စီရဲ့ internet ဖြတ်တောက်ပိတ်ဆို့မှုဟာသူတို့ရည်ရွယ်သလိုဆန္ဒပြပွဲတွေကိုနှိမ်နှင်းဖို့ပြည်သူတွေကြားနဲ့တက်တွင်းကိုသတင်းအမှောင်ချဖို့ကိစ္စတွေမကစီးပွားရေးနဲ့ငွေကြေးဗဏ္ဍာရေးနယ်ပယ်ကိုပါဆိုးဆိုးရွားရွားထိခိုက်ကုန်တာတွေ့နိုင်ပါတယ်။လူမှုရေးကဏ္ဍမှာဆိုရင်အွန်လိုင်းအသုံးပြုပညာသင်ကြားရေးလုပ်ငန်းလိုမျိုးကိုဓာတ်ရိုက်ထိခိုက်စေသလိုအခြားသောလုပ်ငန်းမျိုးစုံအတွက်ပြည်ရင်းပြည်ပအွန်လိုင်းကနေအချက်အလက်အပြန်အလှန်ပေးပို့တာစီးပွားပွဲတွေကျင်းပတာစတဲ့လုပ်ငန်းမျိုးစုံကိုပါထိခိုက်စေခဲ့ပါတယ
်။ဘယ်လိုပဲဖြစ်ဖြစ်ဗိုလ်ချုပ်မူကြီးမေအွန်လိုင်းဦးဆောင်တဲ့စစ်ကောင်စီဘက်ကတော့တိုင်းပြည်စီးပွားရေးငွေရေးကြေးရေးလူမှုရေးကဏ္ဍတွေဘလောက်ထိခိုက်နှစ်လကျော်ကြာသည့်အထိမရက်စဲသေးတဲ့ဆန္ဒပြပွဲတွေကိုချေမှုန်းရေးပြည်သူနဲ့တတ်တွင်တဲ့အမှောင်ချရေးအာဏာတည်မြဲရေးလုပ်ငန်းစဉ်အောင်မြင်ရေးကိုပဲပိုပြီးဦးစားပေးဆောင်ရွက်မဲ့အနေအထားမျိုးမြင်တွေ့နေရပါသေးတယ်ဒီအတွက်သိမကြခင်အချိန်တွင်အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေအထူးသဖြင့်မြို့ပြမှာရောကျေးလက်မှာပါလူပေါင်းသန်း30000ချီအသုံးပြုနေကြတဲ့မိုဘိုင်းဒေတာစနစ်နဲ့ Wi-Fi စနစ်ပြန်အသုံးပြုခွင့်ပေးဖို့ဆိုတာကိုတော့မျှော်လင့်လို့ရနိုင်လိမ့်မယ်မဟုတ်ကြောင်းပါ